ကဲအဲ့ဒီတော့မိတ်သက်ကပြီးရင်ဒီကနေ့ကြံတဲ့အချိန်လေးမှာခေါင်းစဉ်လောက်ကလေးပဲသွားကြစို့ဘောဒီပက္ခိယသင်္ခဟဘောဒီပက္ခိယသင်္ခဟသင်္ခဟဆိုတာအချင်းချင်းပြီးတော့ပြန်မှာအခုသိရမှာဘောဒီဘောဒီဆိုတာဘာလဲညောင်ပင်ဟုတ်လားဟုတ်လားမဟုတ်ဘူးနော်ကျွန်တော်တို့ကမသိကြတော့လေဘောဒီလို့တွေးလိုက်တာနဲ့ညောင်ပင်ဘောဒီညောင်ပင်မဲကျွန်တော်တို့ကသိလားမသိဘူးလားဒါကြောင့် body ဆိုတာညောင်ပင်မဟုတ်ဘူး body ဆိုတာမဲ့ညံကိုဆိုလိုတယ်ဒါလေးသိရမယ်မဲ့ညံဆိုတဲ့အတွက်ကြောင့်မဲ့ညံဒီဘယ်နှပါးရှိလဲ၄ပါးမဲ့ညံ၄ပါးမှာတစ်ခါရရင်ဘယ်နှညံရတာတညံမဲ့ပလိမလီဓမ္မမိတ်ဆွေများမဲ့စိတ်ကတစ်ခါပဲဖြစ်တယ်မဟုတ်လားဟုတ်လားသောတာပတိမဲ့ပြီးရင်သောတာပတိမဲ့ပြီးရင်တဂရဂါမိမဲ့ရဟောလားမဟုတ်ဘူးသောတာပတိမဲ့ပြီးတာ ਨੇ သောတာပတိဖို့သောတာပတိမဲ့ပြီးရင်သောတာပတိဖို့သောတာပတိဖို့ရပြီးလို့ရှိရင်သောတာပတိမဲ့ပြန်ဖြစ်သေးလားမဖြစ်တော့ဘူးဒါကြောင့်မဲ့ဆိုတာတစ်ခါပဲဖြစ်တယ်ဟုတ်ပြီနော်မဲ့ဇောတစ်ကြိမ်မဲ့ညံတစ်ကြိမ်မဲ့ညံတစ်ကြိမ်ရလိုက်ပြီဆိုရင်ရလိုက်တဲ့မဲ့ဇောတစ်ကြိမ်မဲ့ညံတစ်ကြိမ်မှာမဲ့ကိစ္စဘယ်နဲ့ချက်ဆောင်ရွက်လဲလေးချက်ကိုဘလို့ဆောင်ရဲတခုပြီးမှတခုလားတပြိုင်နဲ့လားအော်ကမ္မထမ်းပိုင်းပူပူနွေးနွေးလေးဆိုတော့ဟုတ်လားပူနွေးသေးလားတော့မသိဘူးเนาะမဲ့ညံတခုဆိုရင်မဲ့ကိစ္စလေးမဲ့ကိစ္စလေးချက်ဒီများမှတ်မိသေးသလားလို့ဘာတွေလဲမသိဘူးပရိညာကိစ္စပဟာနာကိစ္စသစ္စိကရဏကိစ္စဘာဝနာပြောကြည့်ပါအောင်ပရိညာကိစ္စဆိုတာဘာလေးလဲဒုက္ခသစ္စာကိုပိုင်းခြား၍သိခြင်းသည်ပရိညာကိစ္စမိ၏သမုဒိယသစ္စာကိုပဟာနာကိစ္စမိ၏နိရောဓသစ္စာကိုစိုက်ရောက်ခြင်းသည်မေဃသစ္စာကိုဒါဆိုရင်မဲဇောလေးတစ်ချိန်မဲ့ညံလေးတစ်ခုရလိုက်တဲ့အချိန်မှာဒုက္ခသစ္စာကိုလည်းပိုင်းခြားသိတယ်။သမုဒိယသစ္စာကိုလည်းအကျွေးမဲ့ပယ်တယ်။နိရောဓသစ္စာကိုလည်းစိုက်တယ်။မေဃသစ္စာကိုလည်းပွားများဆိုသစ္စာ၄ပါးကိုတစ်ခါတည်းသိလားမသိဘူးလား။သိပယ်စိုက်ပွား၄ပါးသောကိစ္စကိုတပြိုင်နဲ့ဆောင်ရွက်လားမဖြစ်ဘူးလား။သစ္စာ၄ပါးတရားကိုတကယ်သိသွားတဲ့သူသည်မဲ့ညံရမှာတကယ်သိတာ။အခုကျွန်တော်တို့ဓမ္မမိတ်ဆွေတို့ရောသစ္စာ၄ပါးမသိဘူးလား။သိတာပဲဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေကကျွန်တော်တို့သိတာတွေကသင်ထားလို့မှတ်ထားလို့သိထားတာတကယ်ထိုးထွင်းပြီးတော့သိတာမဟုတ်မှန်းဆပြီးတော့သိတယ်ဒုက္ခသစ္စာဆိုရထားတဲ့ယုတ်နံခန္ဓာကြီးဒီဆင်းရဲတယ်ဒုက္ခသစ္စာဒီရထားတဲ့ခန္ဓာကြီးဒီဆင်းရဲတဲ့ခန္ဓာကြီးဘာကြောင့်ရလဲသမုဒိယလောဘကြောင့်ရဒီလိုလေးကျွန်တော်တို့ကမှတ်ထားလို့သိတာဒါကြောင့်သစ္စာလေးပါးကိုတကယ်ထိုးထွင်းသိသွားတဲ့သူသည်မဲ့ညံရရင်သစ္စာလေးပါးထိုးထွင်းသိတယ်သစ္စာလေးပါးထိုးထွင်းသိအိုနာတေကလွတ်တယ်သောတာပတိမဲ့ရရင်31ပုံထဲကအပယ်၄ပုံကလွတ်သွားတယ်တဂရဂါမိမဲ့ရရင်ကာမတုဂရိ9ပုံတစ်ကြိမ်မဲ့အိုနာတေဒုက္ခကြံတော့မယ်အနာဂါမိမဲ့ရရင်ကာမ7ပုံအိုနာတေလွတ်သွားပြီးတော့အရဟတမဲ့ရရင်31ပုံကအိုနာတေလွတ်တဲ့အတွက်ကြောင့်မဲ့ညံရပြီဆိုသစ္စာ၄ပါးကိုထိုးထွင်းသိတဲ့အတွက်ကြောင့်သစ္စာ၄ပါးကိုထိုးထွင်းသိသောမဲ့ညံ၄ပါးကို body လို့သုံးမယ်။ဒါကြောင့်မဲ့ညံကိုတနည်းအားဖြင့် body ညံလို့လည်းသုံးပါတယ်။ရှင်းမလား။ဒါကြောင့်မဲ့ညံရတဲ့အခါမှာသောတာပတိမဲ့ညံပြီးရင်နောက်တစ်ဆင့်တက်သွားမှာတဂရဂါမိမဲ့ညံအနာဂါမိမဲ့ညံအရဟတမဲ့ညံမဲ့ညံနေရဖို့ဆိုတာဒီတိုင်းထန်ရတာလားပြုတ်လို့ယူရတာလားပြုတ်လို့ယူရတဲ့အတွက်ကြောင့်မဲ့ညံဆိုတာပြုတ်လို့တဲ့အတွက်ကြောင့်ဒါသည်ပြုတ်တဲ့နေရာမှာကောင်းတာဖြစ်တာလားမကောင်းတာပြုတ်တာလားကောင်းတာဖြစ်တဲ့ကြောင့်မဲ့ညံဆိုတာကုသိုလ်တွေပဲဒီကုသိုလ်ဒီလောကထဲမှာလဲမာလားလောကကလွတ်မာလားဒါကြောင့်မဲ့ညံဆိုတာလောကုတ္တရာကုသိုလ်လောကုတ္တရာကုသိုလ်ဆိုတာအကြောင်းလားအကျိုးလားအကြောင်းလောကုတ္တရာကုသိုလ်အကြောင်းကြောင့်လောကုတ္တရာဝိဘက်ဆိုတဲ့အကျိုးဖို့ကိုရတာမဟုတ်ဘူးလားဖို့ဆိုတာအကျိုးပါဒါကြောင့်မဲ့ညံဆိုတာအကြောင်းမဲ့ညံရဖို့ကပြုတ်လို့ယူရတယ်ဒါကြောင့်မဲ့ညံတညံတညံရတိုင်းသစ္စာလေးပါးကိုထိုးထွင်းသိတဲ့အတွက်အိုနာတေကလွတ်တယ်ဒါကြောင့်သစ္စာလေးပါးကိုထိုးထွင်းသိပြီးတော့အိုနာတေကလွတ်စေတဲ့မဲ့ညံရဖို့ကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားအလောင်းတော်သည် မိမိအိုနာသေးကလွတ်တယ်လို့တတဝါအလုံးလွတ်စေရမယ်မိမိအိုနာသေးဝဲကြီးရက်ကကူးထွက်နိုင်တယ်လို့တတဝါအလုံးလည်းကူးထွက်နိုင်စေရမယ်မိမိအိုနာသေးကလွတ်ရလွတ်ကြောင်းသစ္စာလေးပါတရားကိုသိတယ်လို့တတဝါအလုံးလည်းသိစေရမယ်ဆိုတဲ့ဘုဒ္ဓဘောရည်ရန်သစ္စာလေးပါကိုငါသိတယ်လို့တတဝါအလုံးလည်းသိစေရမှာဖြစ်တဲ့အတွက်ကြောင့်သစ္စာလေးပါကိုသိသွားပြီးတဲ့ပုဂ္ဂိုလ်ကိုဘုဒ္ဓလို့သုံးတယ်မိမိသိတယ်လို့အားလုံးကိုလည်းသိစေတာကိုဗုဒ္ဓလို့သုံးတယ်။ဒါကြောင့်ဗုဒ္ဓဂုဏ်တော်ဆိုတာသစ္စာလေးပါးတရားကိုကိုယ်တိုင်လည်းသိမိမိသိတယ်လို့တတ္တဝအားလုံးကိုလည်းသိစေနိုင်တဲ့ပုဂ္ဂိုလ်ကိုမှဗုဒ္ဓလို့ခေါ်ပါတယ်။ဗုဒ္ဓသိတဲ့တရားသည်ဘောဓိဉာဏ်နေပဲ။ဒါကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားဘောဓိဉာဏ်ဆိုတဲ့မဉဏ်၄ပါးရခဲ့တာသည်ပွားဘက်တော်ဘောဓိညောင်ပင်ရဲ့ခြေရင်းမှာရခဲ့တာမဟုတ်လား။ဒါကြောင့်မြတ်စွာဘုရားဘောဓိညံရရဖွားဘက်တော်ညောင်ပင်ကိုပဲဘောဓိညောင်ပင်လို့သုံးတာ။နောင်ပွင့်မဲ့အရိမတရားမြတ်စွာဘုရားကြတော့ဖွားဘက်တော်အပင်ဒီကန့်ကော်ပင်။ဒါကြောင့်သစ္စာလေးပါးတိမဲ့အပင်ဒီကန့်ကော်ပင်။အဲ့ဒီကြရင်ဘောဓိကန့်ကော်တချို့ဘုရားများကြတော့လင်းလွန်းပင်မှာဆိုရင်ဘောဓိလင်းလွန်းဘောဓိကြောင်းရှာဘောဓိတရက်ဖြူပင်စသည်ဖြင့်ရှိမလားမရှိလားဒါကြောင့်ဘောဓိဆိုတာဘာလဲလို့မေးညောင်ပင်လို့မဖြေဘဲနဲ့မဲ့ညာရှင်းမပြီနော်ဘာလို့မဲ့ညာလဲသစ္စာ၄ပါးကိုတိုးတွင်း၍တည်သောမဲ့ညာ၄ပါးသည်ဘောဓိမီ၏ဒါကြောင့်သစ္စာ၄ပါးကိုထိုးတွင်းသိပါစေလို့စုပန္နာကိုဘောဓိစုလို့သုံးတယ်အချို့သောပုဂ္ဂိုလ်များကသစ္စာ၄ပါးကိုထိုးတွင်းသိတဲ့နေရာမှာမိမိတရားမဟုတ်အားလုံးကိုပဲသိစေဖို့စုပန်ရင်အဲ့ဒါတမ္မာတန်ဘောရိစုဖရာစုမိမိသိတယ်လို့အားလုံးကိုသိတာကိုတမ္မာတန်ဘောရိစုတချို့ကြတော့သစ္စာလေးပါးကိုထိုးထွင်းသိတဲ့ဉာဏ်တွေကိုအကုန်လုံးသိနိုင်တယ်အများကိုတော့မပြောနိုင်တဲ့အတွက်ကြောင့်ပစ္စေကဘောရိစုဖရာရောပစ္စေကဗုဒ္ဓရောဆရာမရှိဘူးဟုတ်ပြီနော်အဲတချို့ကြတော့ဖရာထံကဆရာထံကဒီမှာတဆင့်တစ္ဆာလေးပါးကိုထိုးတွင်းသိစေဖို့ဆိုတာဝကဘောရိစုဆိုဘောရိစုကြီးသုံးပါတမ္မာတန်ဘောရိစုပစ္စေကဘောရိစုတာဝကဘောရိစုအဲ့ဒီတာဝကဘောရိစုမှာတောင်မှမြတ်စွာဘုရားတက်တော်ထင်ရှားရှိစဉ်လက်ဝဲလက်ရာတပည့်ကြီးအတွင်နဲ့အများကိုပဲဝိုင်းပြီးတော့ကူညီမယ်ဆိုအက္ကတာဝကဘောရိစုအေတတဲ့အသီးသီးနဲ့ရရှိပြီးတော့မှကျွတ်တန်းဝင်ကျင်နေဆိုရင်မဟာတာဝကဘောရိစုဖရာသက်တော်ထင်ရှားရှိစီဖြစ်စေဖရာရဲ့အဆုံးအမနဲ့ဖြစ်စေတစ္ဆာလေးပါထိုးထွင်းသိရင်တော့ပဂတိတာဝကဘောရိစုရဲ့လို့ထက်ကွဲတဲ့အတွက်ကြောင့်ခြုံပြောရင်ဘောရိစုကြီးသုံးပါလို့လည်းပြောလို့ရတယ်ဘောရိစုကြီး၅ပါးလို့လည်းပြောလို့ရတယ်ဒါကြောင့်ကျမတို့ဓမ္မမိတ်ဆွေတို့အားလုံးကိုယ်တစ်ချိန်တစ်ချိန်လှုပ်တဲ့ကုသိုလ်တွေအကုန်လုံးဒီမဉဏ်အတွက်အထောက်ပံ့ဖြစ်ပါစေဆိုဘောရိစုအတွက်အထောက်ပံ့ဒါကြောင့်ကျမတို့သင်တန်းတစ်ချိန်ပြီးတိုင်းပြီးတိုင်းဤပြုသည်တော်ကုသိုလ်စေတနာဝါဝါတို့သည်မိမိတို့ပန်းစင်ထားသောဘောဓိစုများအတွေ့အထောက်ပံ့ဖြစ်ပါစေဆိုတာဒါကိုဆိုလိုနေတာဒါကြောင့်ဘောဓိဆိုတာမဲ့ညံကိုဆိုလိုတယ်ဒါကြောင့်သစ္စာလေးပါးကိုထိုးထွင်းသိတဲ့မဲ့ညံ၏ကိုဘောဓိလို့ခေါ်ပြီးတော့မဲ့ညံရရရကြောင်းပြုလုပ်ရမယ်ကုသိုလ်အစအဦးအသင်အပင်အကုန်လုံးကိုပက်ခိယာလို့သုံးတယ်ဒါဆိုရင်ဒီကနေ့သင်မှာဒီကနေ့ကြားလိုက်တာသည်မဲ့ညံရဖို့မဲ့ညံရရင်အိုနာသေးကလွတ်မလားမလွတ်လားဒါဆိုရင်အိုနာသေးကတကယ်လွတ်ချင်ရင်မဲ့ညံရအောင်စူးစမ်းကြမယ်အိုနာသေးကလွတ်ဖို့မဲ့ညံရကျင်နေဆိုဟောဒီပက်ခိယတရားတွေပြည့်စုံရမယ်အဲ့ဒါဒီမဲ့ညံရဲ့အသင်အပင်ဘက်တော်သားတွေအဲ့ဒါတွေဒီဘာတွေလဲတတိပဋ္ဌံတမ္မပဋ္ဌံအိဓိပတ်အိန္ဒြေဘူဘုဇင်မကင်းဆိုပြီးတော့ဘောဓိမဲ့ညံရဲ့ပက္ခိယတရားအကျဉ်းခုနှစ်ပါးအကျယ်ချက်လိုက်38ပါးနောက်အပတ်မှာသေးစိတ်တင်ပါမယ်